ရခိုင်ပြည်နယ်ကနေနေရစွန့်ခွာသွားသူတွေကိုပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးတော့ဘူရူနီကမြန်မာအစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းတစ်ခုဖြစ်တဲ့ UNHCR နဲ့ UNDP တို့ကြားထောက်ပံ့ကူညီဆိုင်ရာသုံးဖွဲ့ဆိုင်နားလည်မှုစာချုပ်မှာလက်မှတ်ရေးထိုးခဲ့တဲ့အတွက်ကုလသမဂ္ဂအတွင်းမှုချုပ်ကရောပြင်သစ်အစိုးရနဲ့အမေရိကန်အစိုးရတို့ကပါကြိုးဆိုလိုက်ကြပါတယ်ဒီကြောင့်အပြည့်စုံကိုဒေါက်ခင်မျိုးသက်ကတင်ပြပေးပါလိမ့်မယ်ခင
်ဗျပြီးခဲ့တဲ့နှစ်အောက်တိုဘာလကုန်ပိုင်းကရခိုင်ပြည်နယ်ကလုံခြုံရေးစခန်း30ကိုအာဆာအကြမ်းဖက်ဖွဲ့ကနေဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်ဖြစ်တဲ့နေမည်ရှင်လင်းရေးလုပ်ခဲ့တဲ့နောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခေါ်လုံကြတဲ့ရွန်ဂျာဒုက္ခတဲ့က9သိန်းလောက်ရှိတယ်လို့ကုညီကယ်ဆယ်ရေးတွေကိုဆောင်ရွက်ပေးနေတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကပြောကြားခဲ့ပါတယ်။ဒီဒုက္ခတွေပြန်လည်လက်ခံရေးမှာပံ့ပိုးမှုတွေနဲ့ပြန်လည်ထူထောင်ရေးဆိုင်ရာအကူအညီတွေရယူဖို့အတွက်မြန်မာအစိုးရအလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနနဲ့ဒုက္ခတွေများဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP တို့ကြားသုံးဝင်ဆိုင်နားလည်မှုစာချုပ်တော်ကိုဗုဒ္ဓဘုရင်ကနေပြည်တော်မှာလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။လက်မှတ်ရေးထိုးပွဲမှာပြည်ထောင်စုဝန်ကြီးဦးကျော်တန်းဆွေက1993ခုပြန်လည်လက်ခံရေးလုပ်တုန်းကမြန်မာနဲ့ UNHCR တို့ရဲ့ပူးပေါင်းဆောင်ရွက်မှုတွေအောင်မြင်ခဲ့တာမို့အခုကုလသမဂ္ဂအဖွဲ့အစည်းနှစ်ခုနဲ့လက်တွဲလှုပ်ဆောင်မှုတွေအောင်မြင်တယ်လို့ယုံကြည်တယ်လို့နေရဆန့်ခွာသူတွေပြန်လည်လက်ခံရေးနေရချထားရင်းအလုပ်တိုင်ခွင့်ရေးတွေအတွက်ကုလသမဂ္ဂအဖွဲ့တွေကမြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်ပေးဖို့ပါပြောကြားခဲ့တာပါအခုလည်းသဘောတူလက်မှတ်ရေးထိုးခဲ့တာဟာရွန်ဂျာဒုက္ခတွေရဲ့မြင့်ပြန်နိုင်ရေးအတွက်အချိန်မီကောင်းတွေဖြစ်လာစေနိုင်မှာမို့ကုလသမဂ္ဂအကြီးအမှုချုပ်အန်တိုနီယိုဂူဒရက်စတာကြိုဆိုကြောင်းအတွင်းအမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျာရက်ကဗုဒ္ဓဘုရင်နယူးယောက်တန်းစာရှင်းလင်းပွဲမှာပြောပါတယ
် The Secretary General welcomes the memorandum of understanding reachedby the government of Myanmar
မြန်မာအစိုးရ UNHCR UNDP တို့ကနားလည်မှုစာချုပ်မှာလက်မှတ်ရေးထိုးနိုင်ခဲ့တဲ့အတွက်အတွင်းမှုချုပ်ကကြိုဆိုပါတယ်ဒါဟာဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ညာဒုက္ခသည်တွေသူ့တဘောနဲ့သူရေရှုလုံခြုံမှုနဲ့ဂုဏ်သိက္ခာရှိရှိနေရပြန်နိုင်ရေးနဲ့ရခိုင်ပြည်နယ်မှာသူတို့ဘဝပြန်လည်ထူထောင်ရေးအတွက်အထောက်အကူပေးနိုင်တဲ့အခြေအနေကောင်းတွေဖန်တီးပေးနိုင်မှာဖြစ်ပါတယ်ဒီလိုအခြေအနေတွေမရှိသေးဘဲဖြစ်နေချိန်မှာရခိုင်ပြည်ပခရဲ့အခြေခံအကြောင်းရင်းကိုထုတ်ပြောဖို့ပထမချီလန်းလှမ်းနိုင်နေတဲ့မြန်မာအစိုးရရဲ့အခုလိုသဘောတူညီမှုအတွက်အတွင်းမှုချုပ်ကကြိုဆိုလိုက်ပါတယ်
။အခုလိုသဘောတူညီချက်တွေအကောင့်ထဲပေါ်ရတဲ့ခံငယ်မှန်မှန်လှုပ်ဆောင်ဖို့နဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ချန်ပီကော်မရှင်အကြံပြုချက်တွေကိုအကောင့်ထဲပေါ်ဖို့အတွင်းမှုချုပ်ကတိုက်တွန်းကြောင်းလည်းမစ္စတာဒူဂျာရိတ်ကပြောပါတယ်
။ He also reiterates his call for an end to the violence, accountability for perpetrators.
ကျန်းဖက်မှုတွေအလုံးအဆုံးသတ်စေဖို့လည်းအတွင်းမှုချုပ်ကထပ်မံတောင်းဆိုလိုက်ပါတယ်။ဒါအပြင်ကျူးလွန်သူတွေကိုဥပဒေအရရေးယူပေးဖို့ဒုက္ခသည်တွေပြန်လည်ထူထောင်ရေးအတွက်လှုပ်ဆောင်ဖို့ရခိုင်ပြည်နယ်အတွင်းရှိနေရာတိုင်းကိုလူသားချင်းစာနာမှုအထောက်အကူတွေပေးသွားနိုင်ဖို့တောင်းဆိုတဲ့အပြင်ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပို့ဖို့လည်းပြောပါတယ်
။မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကလည်းဂျူလ6ရက်နေ့မှာပဲမြန်မာစိုးရနယ်ကုလသမဂ္ဂအဖွဲ့အစည်းနှစ်ခုကိုကြားသုံးဝန်ဆိုင်နားလည်မှုစာချုပ်တော်လက်မှတ်ရေးထိုးခဲ့တဲ့ပေါ်ကြိုဆိုကြောင်းပြောကြားတယ်လို့သဘောတူညီချက်ကိုအကောင့်ထဲပို့တာဟာဒုက္ခတွေနဲ့နေရရင်ပြန်ရင်မှာရေရှည်တည်တဲ့နဲ့အခြေအနေတွေဖန်တီးဖို့အတွက်အထောက်အကူပေးနိုင်တယ်လို့ညွှန်းလင်းကြောင်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အလားတူပဲအခုလိုဒုက္ခတွေနဲ့နေရပြန်ရင်ဆိုင်ရာသုံးဝန်ဆိုင်သဘောတူညီချက်ရရှိခဲ့တာအတွက်ကြိုးဆိုကြောင်းပြည်ထောင်နိုင်ငံချောင်းဝန်ကြီးဌာနကဗုဒ္ဓဖူးနေမှာပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီသဘောတူညီချက်ဟာရွန်ဂျာဒုက္ခတွေရဲ့သူ့သဘောနဲ့တူဂုံတိတ်ခါရှိရှိလုံခြုံစိတ်ချစွာရရှိခိုင်မြဲတဲ့နေရပြန်နိုင်ရေးအတွက်အချိန်နဲ့ဖန်တီးပေးဖို့ကအရေးပါတဲ့ခြေလှမ်းဖြစ်မယ်လို့ယုံကြည်ကြောင်းလည်းပြောပါတယ်။ဒါဟာ2018နိုဗ ెంబ ာ6ရက်ကလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌပြောဆိုခြင်းနဲ့ရောမကြာသေးခင်မင်းက9ရက်နေ့ကလုံခြုံရေးကောင်စီကထုတ်ပြန်တဲ့ကြေညာချက်နဲ့ပါကြိုက်ညီနေတဲ့အတွက်ပြင်သစ်အစိုးရကကုလသမဂ္ဂနဲ့အဲ့ဒီဒေတာရင်းလူသားချင်းစာနာမှုဆိုင်ရာအဖွဲ့ရဲ့လုပ်ငန်းတွေကိုဆက်လက်ပြီးပံ့ပိုးပေးနေမှာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြပါတယ်။ဒါအပြင်ကုလသမဂ္ဂအကြီးအမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဆိုင်နာဘူဂနာကိုမြန်မာအစိုးရကအပြည့်အဝပူးပေါင်းဆောင်ရွက်ဖို့နဲ့ကိုဖီအန်နန်အကြံပေးကော်မရှင်ရဲ့အစီအစဉ်ဆက်စပ်အကြံပေးချက်တွေအားလုံးကိုအကောင့်ထဲပို့ဖို့လဲပန်ကြားလိုက်ပါတယ်။ကုလသမဂ္ဂအကြီးအမှုချုပ်ရဲ့ပြင်ဆင်မှောက်မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်မစ္စဘူဂနာဟာဂျွန်လလေထဲမှာမြန်မာနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီအကူပြောင်းကာလမှာဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရရဲ့မ မြန်မာနိုင်ငံတွင်လက်လက်မှုတရားဥပဒေစိုးမိုးမှုနဲ့လူခွင့်ရေးကိုလေးစားမှုရှိလာဖို့အတွက်ကြိုးပမ်းနေမှုတွေကိုပြင်သစ်နိုင်ငံကဆက်လက်ထောက်ခံကူညီပေးမှာဖြစ်ကြောင်းလည်းထပ်လောင်းအာမခံခဲ့ပါတယ်။ရိုဟင်ဂျာမွတ်စလင်တွေပေါ်မှာလူခွင့်ရေးချိုးဖောက်တဲ့ဆိုတဲ့ဆက်ဆွဲချက်တွေနဲ့ပတ်သက်ပြီးနိုင်ငံတကာစုံစမ်းစစ်ဆေးမှုတွေကူညီစုံစမ်းခွင့်ပြုဖို့အတွက်မေလ31ရက်နေ့ကပဲမြန်မာအစိုးရကကုလသမဂ္ဂလုံခြုံရေးကောင်စီကနေတိုက်တွန်းခဲ့ပါတယ်။လုံခြုံရေးကောင်စီဝင်နိုင်ငံတွေကစံတမန်တွေဟာရခိုင်ပြည်နယ်နဲ့နေပြည်တော်ကိုဧပြီလ30ရက်နေ့မေလ1ရက်နေ့ကတွားရောက်ခဲ့ကြပြီးတဲ့နောက်မှာအခုလိုမြန်မာအစိုးရစီကိုတိုက်တွန်းစာရေးသားပေးပို့ခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အမည်ကိုမြန်မာအစိုးရဘက်ကတော့လက်ခံအတိမတ်ပြုထားခြင်းမရှိပါဘူး။